2016အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နှောက်ယှက်ခဲ့တာရုရှားနိုင်ငံကမဟုတ်ပဲယူကရိန်းနိုင်ငံကသာဖြစ်ကြောင်းပြောဆိုနေတာတွေဟာစစ်ကူးရင်ဝတ္ထုဆန်ဆန်ပြောဆိုချက်တွေသာဖြစ်တဲ့အကြောင်းအင်ဂျီရောအမျိုးသားလူညွန်ရေးကောင်စီအကြံပေးအရာရှိဟောင်းကသမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင်မသင့်စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်မှာပြောဆိုလိုက်ပါတယ်ရုရှားဆိုင်ရာအကြံပေးရရှိအောင်ဖီယိုနာဟဲရဲ့အောက်လွတ်တော်ထောက်လှမ်းရေးကော်မတီရှိမှမနေ့ကထွက်ဆိုချက်ဟာသူရွေးကောက်ပွဲမှာအနိုင်ရအောင်ရုရှားကကြားဝင်အကူအညီပေးတယ်ဆိုတာမှမှန်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ညှင်းဆုပ်ချက်ကိုလက်ခံထားတဲ့သမ္မတထရန့်ရဲ့ပြောဆိုချက်နဲ့တော့လုံးဝကွဲလွဲနေတာပါလွတ်တော်ရဲ့စုံစမ်းမှုမှာအထူးအာရုံစိုက်နေတဲ့ဇူလိုင်လ25ရက်နေ့ကယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီနဲ့တယ်လီဖုန်းဆက်ပြောဆိုမှုမှာတော့လာမယ့်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ရှင်ပြိုင်မှုကျိုးပန်းနေသူတွေနဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုနဲ့ပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာပြန်ပြတ်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟဟီလာရီကလင်တန်ကိုယူကရိန်းကကူညီခဲ့တယ်လို့ဆိုတဲ့ထင်မြင်ချက်တွေကိုစုံစမ်းဖို့သမ္မတထရန့်ကပြောဆိုခဲ့တာပါယူကရိန်းဆိုရကစုံစမ်းစစ်ဆေးဖို့အမေရိကန်ဆိုရရရှိရဲ့ကြိုးပမ်းမှုတွေဟာပြည်တွင်းနိုင်ငံရဲ့အကျိုးမြတ်တွေအမေရိကန်ရဲ့နိုင်ငံခြားရေးရည်မှန်းချက်တွေကနေတွေ့ဖယ်တဲ့လောက်ရဖြစ်နေတဲ့အချံပေးရရှိအောင်ဟေးကထွက်ဆိုသွားပါတယ်ဘုံနူးနေတုန်းကလွတ်တော်မှာထွက်ဆိုခဲ့တဲ့ဥရောပသမဂ EU ဆိုင်ရာတမန်ကြီး Gordon Sondland ဟာလည်းသမ္မတနဲ့ထိတဲ့ဆိုရတောင်းရှိသူတွေကယူကရိန်းဆိုရကစုံစမ်းစစ်ဆေးမှုတွေလောက်အောင်ဖိအားပေးဖို့ကြိုးပမ်းခဲ့တဲ့အကြောင်းပြောဆိုထားပါတယ်